ရက်ကူရီမှာဖက်စစ်ခံထားတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လည်ရွေးမြောက်လာပြီးနိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီနဲ့အတူအမေရိကန်ကိုပြန်လာနိုင်ပြီဖြစ်ကြောင်းတမတ်တော်နဲ့ခန့်ကပြောဆိုလိုက်ပါတယ်။ရွေးမြောက်လာသူ၃ဦးရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပုံရကြောင်းလဲပြည်ထောင်စုတမတ်လူမှုကွန်ရက်ကနေတမတ်ဆောင်ကဒီနေ့ပြောဆိုလိုက်တာပါ။အမေရိကန်တမတ်နဲ့ရက်ကူရီခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့တည်တည်တွေ့ဆုံပွဲအတွက်ကြိုတင်စီစီဖို့ဝန်ကြီးပွန်ပီကိုရက်ကူရီကိုတွားရောက်ခဲ့ပြီးနောက်ဖက်စစ်ခံအမေရိကန်နေရွေးမြောက်လာတာလည်းဖြစ်ပါတယ်။အမေရိကန်ကဒီနေ့ထုတ်ပြန်လိုက်တဲ့ချင်းချင်းချက်ထမှာတော့အမေရိကန်တို့ရောက်ကိုပြန်လုပေးလိုက်တဲ့အတွက်မြောက်ကိုရီးယားကောင်းဆောင်ကိုကျေးဇူးတင်ကြောင်းနဲ့စိတ်ဆင်နာကောင်းကိုပြတ်တာတဲ့လို့ရဖြစ်ရှုမြင်ကြောင်းပြောဆိုခဲ့တာပါ။တာစီခင်ရရဲ့ကိုရီးယားနိုဝယ်ဘွားအမေရိကန်နိုင်ငံသား၃ဦးနဲ့ပြည်ရန်သိပ္ပံနည်းပညာတက်တူမှာစာသင်ကြားပို့ချပေးခဲ့ကြဘူးတဲ့တိုနီကင်နဲ့ကင်ဆန်ဆုံးနှုတ်ကိုတော့အစိုးရဆန့်ကျင်တဲ့လို့ရဒီမှာပါဝင်ပတ်သက်မှုအစိုးရကိုဖြုတ်ချဖို့ကြိုးပမ်းမှုဆွဆဲချက်တွေနဲ့ပြည်ထောင်နေထဲမှာပဲတည်ကြားစီဖက်စီခံထားရတာပါ။နောက်တစ်ခုဖြစ်တဲ့ကင်တုံချူကတော့2015အောက်တိုဘာလနဲ့နိုင်ငံရောက်ပဲရဆုံမြို့မှာဖက်စီခဲ့ပြီးတချို့မှုနဲ့2016ခုနှစ်ကအလုတ်ချင်းနဲ့ထောင်နံစနစ်ပြည်ထောင်စီရင်ထားပါရဲ့။မြောက်ကိုရဲကောင်းဆောင်နဲ့တွေ့ဆုံပြီးတရင်တိုင်းနိုင်ငံချာမှာပဲအမေရိကန်နိုင်ငံချဲဝင်ကြီးပွန်ပီကိုမြောက်ကိုရဲကိုထပ်မံတွားရောက်ခဲ့တာပါ။ပထမတစ်ရင်ခီးစင်ကတော့မြောက်ကိုရီးယားကောင်းဆောင်ရဲ့ရည်ရွယ်ချက်အမှန်ကိုသိနိုင်မှုရည်ရွယ်ပြီးအခုဒုတိယတစ်ခေါက်ကတော့ကောင်းဆောင်နေရာထိတိတွေ့ဆုံမှုအောင်မြင်ဖို့အခြေခံမူကောင်းတွေအခြေအနေကိုဖန်တီးဖို့ဖြစ်ကြောင်းလည်းပြောဆိုကြပါတယ်။ကိုရီးယားကျွမ်းဆောင်မှာငင်းချင်းရရှိဖို့မြောက်ကိုရီးယားနဲ့လက်တွဲကြိုးပမ်းမှုအမေရိကန်ဘက်ကတနိုင်တဲ့ချက်ထားကြောင်းလည်းခီးစဉ်တွင်ပြောဆိုကြပါတယ်။